ရန်တန်မြန်မာပိုင်းအတံလွင့်အစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမမရှင်ရခိုင်ရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါရာဇဝတ်မှုတွေကိုစုံစမ်းဖော်ထုတ်အရေးယူနေပါတယ်ဆိုတော့ပြည်ထောင်စုရှေ့နေချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်တုံ့ပြန်ချက်တချို့ကိုပြောပြပေးချင်ပါတယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အကြံပြုချက်တွေအတိုင်းရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးတရားစွဲဆိုမှုတွေလှုပ်ဆောင်နေပါတယ်လို့မေလ15ရက်နေ့ရက်စွဲနဲ့ပြည်ထောင်စုရှေ့နေချုပ်ရုံးကပထမဦးဆုံးအကြိမ်ထုတ်ပြန်ကြေညာတာပါ။နိုင်ငံတော်သမ္မတရုံးကနေဖွဲ့စည်းပေးခဲ့တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးရေးနဲ့တရားစွဲဆိုခြင်းများဆောင်ရွက်ရေးအဖွဲ့မှပါတဲ့ပြည်ထောင်စုရှေ့နေချုပ်ရုံးနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေနိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မောင်နှုံမြို့နယ်ဘူးတီတောင်မြို့နယ်ရသေးတောင်မြို့နယ်ကနေရာ73ခုမှာဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေကနေအခုအချိန်ထိအမှုဖွဲ့အရေးယူဆောင်ရွက်နေတာကအမှုပေါင်း62မှုအထိရှိနေပါကြောင်းပြည်ထောင်စုရှေ့နေချုပ်ရုံးကမေလ15ရက်နေ့ကကြေညာခဲ့တာပါအထူးသဖြင့်ရခိုင်ပြည်နယ်မှာလူ့ခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါကြုံနေရတယ်လို့ဆိုရင်းနေတဲ့နိုင်ငံတကာရဲ့ယုံကြည်မှုရအောင်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေနဲ့တက်သေးပြဖို့လိုပါတယ်လို့လူ့ခွေလှူရှာသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအကြံပြုပါတယ
်ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးပိုင်းနဲ့ပတ်သက်လို့ကတော့နိုင်ငံတကာမှာကိုပြည်တွင်းမှာရှိတဲ့ပြည်သူတွေရောတော်တော်များများတန်တရားရှိပါတယ်တကယ်ကိုတက်သေးထောက်ထားခိုင်လို့ရှိတဲ့အတာမှန်အယက်သားချင်းချင်းဖြစ်တဲ့အမှုတွေပေါ့နော်ပျောက်သွားတယ်အခုလိုမျိုးလူခွေချိုးဖောက်မှုဖြစ်တယ်ကျူးလွန်တဲ့အစိုးရနဲ့တက်ဆိုင်နေသောအဖွဲ့တွေအာဏာရရှိထားတဲ့အဖွဲ့တွေကနေကျူးလွန်တဲ့အမှုမျိုးဆိုလို့ရှိရင်တော့ပြည်တွင်းမှာရှိတဲ့တရားစီရင်ရေးကအကောင့်ထဲပေါ်နိုင်မလားဆိုတာတန်တရားရှိတယ်လို့မေးခွန်းနဲ့ထုတ်ခံထိပါတယ်ဒါကြောင့်ပြည်တွင်းမှာရှိတဲ့တရားစီရင်ရေးမန္တလေးအာမခေါင်တွေတွေနိုင်ငံတကာတရားစီရင်မှုသွားပါဆိုရဲတိုက်တွန်းချက်တွေကလည်းအများကြီးရှိလာ။စုံစမ်းနေဆိုတော့ကျွန်တော်သိတယ်။ဟုတ်ကဲ့ကောင်းပါတယ်။စုံစမ်းပြီးတော့ထိရောက်တော့အရေးယူမှုရလားမရလား။အရင်တော့ကလို့ဒီခိုင်ဒေတာမှာပဲเนาะဒီအဖြစ်မဲ့လူတွေကိုတတ်ဖြတ်မှုကြောင့်ဒီတက်မတော်သားတွေကိုရေးယူတာကျွန်တော်သိတယ်။ဒါပေမဲ့လူငင်းချက်စာကွင်းနဲ့လပိုင်းလောက်ပဲနေပြီးတော့ပြန်လွတ်သွားတဲ့ကိစ္စတခုကကုန်တက်မဲ့စာပူတော့နမည်ပြက်စရာဖြစ်ပါတယ
်။ရခိုင်ပြည်နယ်ရေးကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နယ်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ဝင်လည်းဖြစ်ဘာသာပေါင်းစုံချစ်ကြည်ငြိမ်းချမ်းရေးဦးဆောင်လှုပ်ရှားသူလည်းဖြစ်တဲ့ဦးအေးလွေကတော့အထုတ်ပြန်ချက်အပေါ်ကြိုးစိုးထောက်ခံပြီးတော့တကယ်ပဲလူခွေချိုးဖောက်မှုတွေကျူးလွန်သူတွေကိုအရေးယူဆောင်ရွက်ဖို့လိုတယ်လို့ပြောပါတယ်
။ဒီအချက်ကတော့ကျွန်တော်တို့ကျူးလွန်နေတဲ့ဟာတွေကိုအတိအပံပြုပြီးဒီဒါကတော့ကောင်းတဲ့ခြေလှမ်းတစ်ခုပေါ့နော်။ဒုက္ခရောက်သွားတဲ့ပုဂ္ဂိုလ်တွေကသူတို့ရဲ့ဒုက္ခတွေကတော့ပြန်ကူကားလို့လက်သိကျွဲတော့မှာမဟုတ်ဘူးပေါ့။တော့ပြင်ဖို့ကျူးလွန်နေတဲ့လူတွေကိုပြင်ဖို့တဲ့ပြည်တံမြအောင်တော့အေးအေးယူဆောင်ရွက်မှုတော့ဖို့လို့တယ်။မဟုတ်လို့ရှိရင်ကျွန်တော်တို့ဒီပြင်မှုကိုကာကွယ်ပေးတဲ့ impunity ဆိုတဲ့ခန္ဓာလေးကိုဝင်သွားနိုင်မယ်ဒီ။အဲဒါကြောင့်မလို့ကျူးလွန်နေတဲ့ကိစ္စရပ်တွေကိုစုံလန်းဆက်ဆီးတယ်ဆိုတဲ့နေရာမှာနောက်နောက်ဒီလိုကိစ္စရပ်မျိုးတွေမဖြစ်ရလေအောင်ဒါအဟံတားလေးဖြစ်သွားပါလေ။တိတိကျကျဒါကိုသိရခံများကိုဖော်ထုတ်ဖို့ရင်အထောက်အထားလေးတွေကိုအခိုင်အမာတိဆောက်ဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်
။လူခွေရေလှူရှာသူဦးအောင်မျိုးမင်းကတော့ဒီစီရင်မှုတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိရှိနဲ့အများပြည်သူကြားနာနိုင်တဲ့ခုံရုံးတွေဖွင့်ပြီးအသိပေးတင်တယ်လို့ဆိုပါတယ်
။သူဆွဲခံထိတဲ့သူတွေကိုဘယ်လိုမျိုးအရေးယူလဲဘယ်လောက်ထိအရေးယူလဲဆိုတာပွင့်လင်းမြင်သာသောတရားစီရင်မှုနဲ့အမိန့်ချမှတ်မှုအဲ့ဒါကိုပြည်သူလူထုသိအောင်ကျွန်တော်လှုပ်ဆောင်စေချင်ပါတယ်။ကျွန်တော်တို့လူခွေရင်ထဲမှာအမှုကိစ္စတစ်ခုဖြစ်ပြီးလူများကြားနိုင်တဲ့တရားရုံးနဲ့စီရင်ရမယ်ဆိုတဲ့အချက်ကပါတယ်။လူခွေချိုးဖောက်မှုတွေကတခြားလုံးဖြစ်နေတာပါ။ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ပိုက်ဆင်မဲ့ဆိုပြီးတော့ပျောက်ပျောက်သွားတဲ့မှုတွေအများကြီးပဲစင်ဆက်မပြတ်စုံစမ်းစစ်ဆေးပြီးတော့ထိရောက်တော့အရေးယူသောတရားဥပဒေစိုးမိုးမှုနဲ့တရားစီရင်မှုအားကောင်းမှုဆိုတဲ့စနစ်ကြီးကိုထူထောင်နိုင်မှဒါဖြစ်မှာပါ
။ Independent Commission of Inquiry ICOE ရဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလတွေကပဲထုတ်ပြန်ခဲ့တဲ့အပိသက်စီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မင်းကြီးရွာ၊ချွတ်ပြေရွာ၊မောင်နှုရွာ၊ကူတာပြည့်ကျေးရွာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အစုလိုက်ပြုံလိုက်တပ်ခံခဲ့ရတယ်ဆိုတာကိုထည့်သွင်းဖော်ပြထားတာပါ။ရခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ထားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာတရားခုံရုံး ICJ မှာတရားစွဲဆိုခံထားရလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြစ်ရှိနေရတာပါ။နိုင်ငံတကာယူကိုရောပြည်သူလူထုကိုပါပွေလေးမြင်သာစွာနဲ့အများပြည်သူတက်ရောက်နိုင်တဲ့တရားခွင်တွေဖွင့်လှစ်ပြီးထုတ်ဖော်ပြသင့်တယ်လို့လူ့ခွေဆောင်ရွက်နေသူတွေကထောက်ပြပြောဆိုနေကြကြောင်းပါရှင်။